ရုရှားကိုထိန်းချုပ်ထားတဲ့နယ်မြေထဲကနေအတင်းကျပ်ခေါ်သွားတဲ့ယူကရိန်းကလင်းငယ်တွေနဲ့တခြားအရတားတွေရဲ့သတင်းအချက်အလက်တွေပေးဖို့ကုလသမဂ္ဂလူအခွင့်ရေးကောင်စီကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။အရတားတွေနဲ့အခကွက်ပေးရမယ့်သူတွေကိုယူကရိန်းနိုင်ငံတွေမှာဖြစ်စေရုရှားနိုင်ငံကိုဖြစ်စေတရားမဲ့အတင်းအကျပ်လွှဲပြောင်းပို့ဆောင်နေမှုတွေရပ်ပစ်ဖို့ရုရှားအစိုးရကိုတောင်းဆိုထားတဲ့အမှုကြမ်းတရက်ကိုကုလသမဂ္ဂလူအခွင့်ရေးကောင်စီကအတည်ပြုလိုက်ပါတယ်။လူအခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံ48နိုင်ငံထဲက28နိုင်ငံတို့ကဒီမှုကြမ်းကိုထောက်ခံမဲ့ပေးခဲ့ကြပြီးတော့18နိုင်ငံတို့ကတော့ကြားနေခဲ့သလိုတရုတ်နဲ့အီရီထရီးယားတို့ကတော့ကန့်ကွက်မဲ့ပေးခဲ့ကြပါတယ်။အဖွဲ့အစည်းတစ်ခုကအကာအကွယ်ပေးထားတဲ့ကလေးတွေအပါအဝင်အုပ်ချုပ်သူမရှိတဲ့ကလေးတွေမိဘတွေနဲ့ကွဲကွာနေတဲ့ကလေးတွေကိုအတင်းကျပ်နေရပြောင်းလာမျိုးမလုပ်ဖို့ဒီမှုကြမ်းမှာအထူးအလေးပေးဖော်ပြထားပါတယ်။စစ်တမ်းတင့်နေတဲ့ယူကရိန်းနိုင်ငံထဲကထောင်းနဲ့ချီတဲ့ကလေးတွေကိုရုရှားနိုင်ငံထဲဒါမှမဟုတ်ရုရှားတို့ထိန်းချုပ်ထားတဲ့နယ်မြေတွေထဲရုရှားတပ်ဖွဲ့တွေကခေါ်ထုတ်သွားတယ်ဆိုတဲ့ဆူဆွဲမှုတွေရှိနေပါတယ်။တည်ရင်6ပတ်နေပါကျင်းပမဲ့ဂျနီဗာအခြေစိုက်လူအခွင့်ရေးကောင်စီကြီးလက်ခံမှာဒီအရေးအတိအကျဆွေးနွေးကြမှာလည်းဖြစ်ပါတယ်။